ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးပိစကွဲအဖြစ်ကူးစက်မှုတွေရှိနေတာကြောင့်အသွားအလာကန့်သတ်မှုစီးနင်းတွေရုပ်သိမ်းတဲ့အစီအစဉ်တွေနှောင့်နှေးနိုင်ကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကကြေညာမယ်လို့မျှော်လင့်ရပါတယ်။အိန္ဒိယမှာပထမဆုံးတွေ့ခဲ့တဲ့ Delta လို့နာမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်မျိုးပိစကွဲအဖြစ်ကအခုဗြိတိန်မှာကူးစက်နေတာကိုတွေ့ရတာပါ။အခုလိုဗြိတိန်မှာကာယရောဂါဆိုင်ရာတားမြစ်ချက်တွေကိုဖြေလျှော့ပေးဖို့အတွက်အချိန်ယူစောင့်ကြည့်မယ့်အပေါ်မှာထောက်ခံကြောင်းကာယရောဂါဆိုင်ရာကျွမ်းကျင်ပညာရှင်Cyan Griffiths က BBC သတင်းကိုပြောပါတယ်။အိန္ဒိယမှာတော့ဒီကနေ့ COVID-19 ကူးစက်သူ 8,800 ကျော်နဲ့သေဆုံးသူ 3,300 ကျော်ရှိပါတယ်။ပြီးခဲ့တဲ့လပိုင်းတွေတုန်းကကူးစက်မှုတစ်ရက်ကို 4,000 ကျော်ရှိတာကနေအခုဆိုရင်နေ့စဉ်ကူးစက်မှုနှုန်းဟာ 3,000 အောက်ကိုရောက်လာတာ6ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်။ Johns Hopkins Coronavirus သုတေသနစင်တာစီးရင်တွေအရတကဘာလုံးကူးစက်မှုအများဆုံးဖြစ်တဲ့ American နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ33သန်းရှိပါတယ်။အိန္ဒိယကအခုထိကူးစက်သူစုစုပေါင်း 29.4 သန်းနဲ့ကူးစက်မှုဒုတိယအများဆုံးဖြစ်ပြီးဘရာဇီးကကူးစက်သူ 18.4 သန်းကျော်ရှိပါတယ်။လက်ရှိတကဘာလုံးအတိုင်းအတာနဲ့ COVID ကူးစက်သူ 185 သန်းကျော်နဲ့သေဆုံးသူက 3.8 သန်းရှိပါတယ်ရှင်။